မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်အောက်တိုဘာလ3ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American တရားရုံးချုပ်တရားသူကြီးတူဦးဖြစ်အစိုးရခံထားတဲ့တရားသူကြီးကိုလိမ်မိုင်းဆရာစော်ကားမှုဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးနေကြမှာပဲသမရတော်နယ်ထွန်းကတော့ဆွဆွဲသူအမျိုးသမီးကိုပုတ်ခတ်တက်ခဲ့လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာငရင်နဲ့ဆူနာမီရေလိုင်းတံကြောင့်သေဆုံးသူရေတွက်ဟာအခုဆိုရင်1400ကျော်ထိရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ကိစ္စရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့သမ္မတဒေါ်နယ်ထရမ့်အစိုးပြုထားတဲ့တရားသူကြီးဘရက်ကေဗနော့ကိုအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ရေးကိစ္စမှာဆက်လက်အငင်းပွားနေကြဆဲဖြစ်ပါတယ်
။ You could be somebody that was perfect your entire life and somebody could accuse you of something.
သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမနေ့ကရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့250ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားအကြောင်းမိုးမျိုးသားကောင်းဆောင်နိုင်ငံသိမ်းခွဲလွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတရားလို့တိုင်းရင်းသားနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်အဆိုပြုခံထားတဲ့ဘရက်ကေဗနော့ပေါ်ပြည်အောင်စုံစမ်းစစ်ဆေးရေးဗျူ FBI ရဲ့စုံစမ်းတွေ့ရှိချက်တွေကိုထက်လွတ်တော်အမတ်တွေစောင့်ဆိုင်းနေပြီးမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒီချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့သူအဆိုပြုထားတဲ့တရားသူကြီးကာဗနော့ပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရရကြောင်းဆွဆွဲထားတဲ့အမျိုးသမီးကိုနိုင်ငံရေးဟောပြောပွဲတစ်ခုမှာပုတ်ခတ်ပြောဆိုလိုက်ကြပါ။ထက်တန်းကြောင့်သားပေါ်ကပါတီပွဲတစ်ခုမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရကြောင်းခရစ်စတင်ဘန်စီဖော့ကထက်လွတ်တော်တရားရေးကော်မတီရှင်းမှထွက်ဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ပြီးခဲ့တဲ့တောက်ချာနေ့မှာပဲ FBI ကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာဖြစ်ပါတယ်။တရားသူကြီးကာဗနော့ကတော့ဆွဆွဲချက်တွေကိုလွှတ်တော်ရှင်းမှဒေါသတကြီးတုံ့ပြန်ညင်းဆိုခဲ့တယ်လို့နိုင်ငံရေးအရာတက်ခဲ့တဲ့လို့ရတာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒါမှမဟုတ်ထရမ့်ကတော့ Mrs. PP နဲ့ကမင်းတို့ကထောက်ခံသူတွေကိုမင်းငုံပြောကြရမှာဆွဆွဲသူအမျိုးသမီးရဲ့ထွက်ဆိုချက်ကိုတရုတ်ဖော်ပြောဆိုပြီးထွက်ဆိုရမှာဘယ်ချင်းအင်ပြန်ရောက်လဲဘလို့ပုံစံနဲ့ရောက်တယ်လဲဆိုတာအသေးစိတ်ချက်လက်တွေကိုမမှတ်မိတာတွေအပါဝင်အားနည်းချက်တွေရှိခဲ့တဲ့အကြောင်းတယောလောင်ပြောင်းပြောဆိုသွားပါတယ်ဒေါက်တာဖိုကတော့ဂရင်းမော်ကိုတွန်းလဲအဝတ်စားတွေကိုတင်းချပြီးအကူအညီတောင်းဖို့ကြိုးစားတဲ့အချိန်မှာပါဇက်ကိုပိတ်ခဲ့တဲ့သူဟာအယံမှုနေတဲ့ကာဗန်နော့ဖြစ်တယ်ဆိုတာရန်နှုံးပြေထေချာတဲ့အကြောင်းလွတ်တော်ရှိမှထွက်ဆိုခဲ့တာပါကာဗန်နော့ကတော့ဘသူ့ကိုမှစော်ကားပြောဆိုတာမျိုးမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်ဒေါက်တာဖိုရဲ့ရှင်နေမက်ကယ်ဘရွန်ဝစ်ကတော့သမ္မတရဲ့တက်ခိုက်ပြောဆိုမှုဟာရက်စက်လွန်ပြီးမနစ်မြို့စရာအညာတာမဲ့တဲ့လုပ်ရည်ဖြစ်နေတုံ့ပြန်ပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလ6ရက်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေပြင်ဆင်နေကြသလိုပြည်ထောင်စုပြည်နယ်နဲ့ဒေသနဲ့အဆင့်တာဝန်ရှိသူတွေလည်းအလားတူပြင်ဆင်နေကြပါတယ်။မဲဆန္ဒရှင်တွေကတော့ဘယ်သူကိုရွေးချယ်ရမလဲဆိုတာကိုစဉ်းစားချင်းချိန်နေကြတာပါ။အစိုးရတာဝန်ရှိသူတွေဘက်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်နဲ့မဲတွေကိုမှန်မှန်ကန်ကန်ရေးတွက်နိုင်ရေးအတွက်အစွမ်းကုန်ကြိုးစားနေကြတာပါ။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာအမေရိကန်နိုင်ငံ၏အဖွဲ့အစည်းတွေရဲ့အီးမေးလ်တွေကိုဖောက်ထွင်းရယူပြီးတချို့ကိုရွေးချယ်ပြီးအများသည့်ဖွင့်ချဖို့အတွက်ရုရှားတို့ကစီရင်ဆောင်ရွက်ခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချုပ်နဲ့အမေရိကန်လုံခြုံရေးဝန်ကြီးဌာနတို့ကဆွဆွဲခဲ့ပြီးတဲ့နောက်အမေရိကန်ထောက်လှမ်းရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကြားစိုးရိမ်မှုတွေတိုးနေပါတယ်ဒီလိုခိုးယူပြီးဖွင့်ချခဲ့တာဟာဆိုရင်အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုချောင်းဝင်နှောက်ယှက်ဖို့ရည်ရွယ်တာလို့လဲပူရဲကြေညာချက်မှာဖော်ပြပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးကောက်ခံခဲ့ရတဲ့နိုဝင်ဘာလအတွင်းအမေရိကန်ထိပ်တန်းထောက်လှမ်းရေးဌာနကြီး၃ခုကအစီရင်ခံစာထုတ်တာမှာအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်လူမှုယုံကြည်မှုရော့သွားစေဖို့အတွက်ရုရှားကိုအကြီးအကျယ်အထောက်ဆောင်ရွက်ခဲ့တယ်လို့ဆွဆွဲထားပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့စနေနေ့မှာစတင်မဲ့အာရှခီးစဉ်တွင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့တနင်္ဂနွေနေ့တွေ့ဆုံရမှာတော့နှစ်နိုင်ငံကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ကြမှာဖြစ်ပါတယ်။ခီးစဉ်အတွက်အမေရိကန်ကအချိန်တော်ကြာခဲကစီစဉ်ထားတာဖြစ်ပေမဲ့မြောက်ကိုရီးယားမှာစုဆောင်းထားတဲ့နျူကလ িয়ার နဲ့60လောက်ရှိကောင်းရှိနေနိုင်ကြောင်းတောင်ကိုရီးယားကလက်ခံပြောဆိုလိုက်ပြီးရပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးခီးစဉ်ကိုတည်ဝင်ကြေညာခဲ့တာပါ။ တလောချင်းနေမှာတော့နျူကလ িয়ার ကင်းစင်ဆွေးနွေးပွဲအတွက်အခြေခံလုပ်ငန်းစဉ်ချမှတ်ရေးအခက်အခဲကြုံမဲ့အလားအလာတွေလည်းရှိနေပါတယ်။နိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေဒီနှစ်လောက်ရှိလာပြီဖြစ်တဲ့မြောက်ကိုရီးယားပေါ်အရင်ကတည်းကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ပေါက်ပေးဖို့တိုက်တွန်းတဲ့နေလဲထွက်ပေါ်လာနေတာပါ။တရုတ်နဲ့ရုရှားနိုင်ငံတွေကလည်းမြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေကိုပြန်လည်သုံးသပ်ရှော့ပေါက်ဖို့ပြီးခဲ့တဲ့လတည်းမှာပဲကုလသမဂ္ဂလူညီရေးကောင်စီကိုတိုက်တွန်းထားကြပါတယ်။
အင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတံတင့်ခဲ့ပြီးလူပေါင်း1400ကျော်သေဆုံးခဲ့ကြရတဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကိုအရေးပေါ်အထောက်အပံ့တွေရောက်ရှိမှုနှေးကွေနေပါတယ်။ဒီကနေ့ပုတ်ထုံးနေ့မှာတော့ဘေးဒဏ်အဆိုးဆုံးခံစားခဲ့ရတဲ့ပါလူမျိုးကအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေထံကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတွားရောက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကမုန်တိုင်းတံတင့်ခဲ့ပြီးတဲ့နောက်ဒုတိယအကြိမ်သမ္မတရခီးစဉ်လည်းဖြစ်ပါတယ်။အစိုးရရဲ့တုံ့ပြန်ကူညီရေးအစီအစဉ်တွေနှေးကွေ့နေတဲ့အပေါ်ဒေသခံတွေစိတ်ဆိုးဒေါသထွက်နေကြပြီးအစားအသောက်ရေသန်းနဲ့တခြားပစ္စည်းတွေရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်ရယူနေကြပါတယ်။ဆူလာဝေစီချွန်းအတွင်းနိုင်ငံတကာအထောက်အပံ့တွေလက်ခံဖို့လည်းသမ္မတကခွင့်ပြုထားပါတယ်။လေကြောင်းကနေပို့ဆောင်ပေးရေးနိုင်ငံတကာဘက်ကအကူအညီတွေလက်ခံရရှိထားတဲ့အကြောင်းလုံခြုံရေးဝန်ကြီးဝီရန်တိုကမနေ့အင်္ဂါနေ့အရေးပေါ်အစည်းအဝေးမှာပြောပါတယ်။ပြင်းအား 9.5 မက်ဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးဆူနာမီလှိုင်းတံကြောင့်ပါလူမျိုးကအင်အားအဆောက်အုံအများအပြားပြိုကျပျက်စီးခဲ့ရသလိုလမ်းတွေတံတားတွေကိုလည်းရေတိုက်စားခဲ့ပြီးပါလူမျိုးအနည်းကအနည်းဆုံးခရိုင်3ခုလောက်ကိုသွားရေးလာရေးလည်းပြတ်တောက်နေပါတယ်အဲ့ဒီခရိုင်3ခုမှာလူဦးရေတသန်းကျော်နေထိုင်နေတာဖြစ်ပါတယ်။တဘာဝဘေးဒဏ်ကြောင့်သေဆုံးသူအရေအတွက် 1,409 ရောက်ရှိခဲ့ပြီးလူပေါင်း 9,000 ကိုတော့ဘေးလွတ်ရာရွှေ့ပြောင်းထားရတယ်လို့လည်းဘေးဒုက္ခစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့အတွက်ဒါရုဗေဒပညာရေးဆိုင်ရာနိုဘယ်ဆုကိုတော့မျိုးပိစပြောင်းလဲမှုနဲ့သက်ဆိုင်တဲ့နည်းလမ်းတွေ၊ဆေးဝါးနဲ့ဇီဝလောင်စာပစ္စည်းတွေထုတ်လုပ်နိုင်မဲ့ရှာဖွေတွေ့ရှိမှုတွေအတွက်အမေရိကန်ပညာရှင်2ယောက်နဲ့ဗြိတိသျှပညာရှင်2ယောက်တို့ကိုပူးတွဲချင်းမြင်လိုက်ပါတယ်။ဒေါ်လာတသန်းနဲ့ဆူရမဲ့ဆုရှင်တွေရဲ့အမည်စင်းကိုတော့ဆွေနိုင်ငံတော်ဝင်သိပ္ပံပညာအကယ်ဒမီကျောင်းရဲ့ဆွေရေးချေရေးဖွဲ့ကဒီနေ့ပဲညင်ညာလိုက်ကြပါ။အမေရိကန်ပညာရှင် Francis Arno ကိုတော့တဘာနီးနဲ့ဒါရုတက်တုံ့ပြန်မှုတွေမြန်ဆန်လာအောင်ပရိုတင်းတွေထုတ်လုပ်ပြီးမဲ့အင်ဇိုင်းတက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာဖွေတွေ့ရှိခဲ့တာကြောင့်စုချင်းမြင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပညာရှင်နောက်တူးဖြစ်တဲ့ George Smith ကိုတော့ပရိုတင်းတွေထုတ်လုပ်နိုင်အောင်ဗက်တီးရီးယားတွေကိုပြောင်းလဲပြီးမဲ့ဗိုင်းရပ်စ်အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ဂုဏ်ပြုခဲ့တာပါ။ Pressure သုတေသီ Gregory Winter ကိုတော့စေဝါပစ္စည်းထုတ်လုပ်ရမှာတောင်းနိုင်မဲ့ခန္ဓာကိုယ်ရေးပရိပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နည်းလမ်းကိုလေ့လာတွေ့ရှိတဲ့အတွက်စုချင်းမြင်ခဲ့တာဖြစ်ပါတယ်။အစင်းမြေရောင်ယောဂ၊ရေပြားယောဂ၊ခန္ဓာကိုယ်ရေးကိုယ်ခံစွာစနစ်မမှန်တဲ့ယောဂ၊ကင်ဆာယောဂပြည့်နှက်မှုစတဲ့ယောဂတွေအတွက်စေဝါထုတ်လုပ်ရမှာသုတေသီ Winter ရဲ့နည်းဟာအသုံးကျတယ်လို့လည်းစုရေးချေဖွဲ့ကကျင်းညာခဲ့တာပါ2018ခုနှစ်အတွက်ငင်းချိုင်းနိုဘယ်ဆုကိုတော့တောက်ချာနေကျင်းညာမှာဖြစ်ပြီးစီဝါရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှစ်သိန်းဘတ်တင်နေတာမှာကျင်းညာမှာဖြစ်ပါတယ်ဆော်ဘီဆိုင်ရာနိုဘယ်ဆုရွေးချယ်ရေးဖွဲ့မှာလိမ်မဲဆိုင်ရာမပေါ်မြရာလုံးမှုအတွက်ပြဿနာပေါ်နေတာကြောင့်ဒီနေ့မှာစုပေးနိုင်မှာတော့မဟုတ်ပါဘူး
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့ဇနီးကိုဖမ်းဆီးထားပြီး 1MDB နိုင်ငံပိုင်လုပ်ငန်းကြီးနဲ့ဆက်ဆံနေတဲ့လက်စားမှုအရှုပ်တော်ပုံနဲ့စွဲချက်တင်ခံရနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းအစိုးရတာဝန်ရှိသူတဦးကပြောပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးရန်ပုံငွေတွေကိုခိုးယူမှုငွေမဲခွာချမှုစွပ်စွဲချက်တင်နဲ့ပတ်သက်ပြီးဒီကနေ့ရိုစမာမန်ဆော့ကိုတတိယအကြိမ်မေးမြန်းခဲ့ပြီးတဲ့နောက်အခရီးလိုက်စားမှုတိုက်ဖျက်ရေးဌာနကဖမ်းဆီးခဲ့တဲ့အကြောင်းတာဝန်ရှိသူကပြောဆိုပါတယ်။အကြိလိုက်စားမှုတိုက်ဖြတ်ရေးဌာနကိုအဆောင်အအုံနဲ့အတူရောက်ရှိလာတဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇနီးရိုးစမာမန်ဆော့ကသတင်းထောက်တွေကိုဘာမှတ်ချက်မှတော့မပေးခဲ့ပါဘူးဒီကနေ့မှပဲဝန်ကြီးချုပ်ဟောင်းနဲ့ချက်လဲစီးပွားရေးပြစ်မှုဆိုင်ရာရဲဌာနကိုလာရောက်ခဲ့ပါတယ် 1MDB နိုင်ငံပိုင်လုပ်ငန်းကြီးရဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းကိုမေးမြန်းဖို့ဆင့်ခေါ်ခံထားရတာဖြစ်ပါတယ်အဆောင်အအုံအပြင်ဘက်မှာသူ့ကိုစောင့်နေတဲ့သတင်းထောက်တွေကိုဝန်ကြီးချုပ်ဟောင်းနာချစ်ကရှောင်ရှားခဲ့ပါတယ်အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးငွေကြေးခွာချမှုအဂတိလိုက်စားမှုအ အနာအလွဲသုံးစားလုပ်မှုယုံကြည်မှုဖောက်ဖျက်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟောင်နာချစ်ကတော့အပြစ်မရှိကြောင်းညှင်းဆိုထားပါတယ်ဝန်ကြီးချုပ်ဟောင်နာချစ်အနေနဲ့တော့ရှင်းနှစ်ထင်မှာအမှုရင်ဆိုင်ရဖို့ရှိနေပါတယ်
မြန်မာဆွေရထိတန်းကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုကနေဒါနိုင်ငံကချင်းမြင့်ထားတဲ့ဂုဏ်လူဆောင်နိုင်ငံသားစုကိုလွှတ်တော်ကတရားဝင်ရုပ်သိမ်းလိုက်ပါတယ်မြန်မာနိုင်ငံမှာလူဝင်ကြေးပေါ်ဆိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်ပြီး2009ခုနှစ်တုန်းကချင်းမြင့်ထားခဲ့တဲ့ဂုဏ်လူဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ကနေဒါလွှတ်တော်နှစ်ရက်စလုံးကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မနေ့တုန်းကပဲတရားဝင်ရုပ်သိမ်းလိုက်တာပါကနေဒါနိုင်ငံကဂုဏ်လူဆောင်နိုင်ငံသားဖြစ်ချင်းမြင့်ထားသူတွေကိုစုပြန်လည်ရုပ်သိမ်းတာဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်လူဝင်ကြေးပေါ်ရက်ဆက်ချင်းချုပ်တဲ့လူခွေရေးချုပ်ဖောက်မှုတွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအချက်လက်ချက်ပေါ်ရေးဖွဲ့ရဲ့အစိုးရကစားထွက်ပေါ်လာခဲ့ပြီးနောက်မှာပဲကနေဒါလွှတ်တော်ကအရေးယူဆောင်ရွက်ခဲ့တာပါဂုဏ်ဥဆောင်စုပြန်လည်ရုပ်သိမ်းဖို့ကနေဒါလွှတ်တော်မှာဥဆောင်စုတင်ခဲ့တဲ့ထက်လက်တော်အမတ်ရတနာအိုမစ်ပါကတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုအဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာကိုလက်ခံရမှာဖြစ်ကြောင်းတရားဝင်စုရုပ်သိမ်းလိုက်တဲ့မနေ့တုန်းကပဲပြောဆိုခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းစစ်တပ်ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုလက်မခံရင်းစံနေပြီးနိုင်ငံတကာစုံစမ်းစစ်ဆေးသူတွေနဲ့သတင်းမီဒီယာတွေကိုလည်းကန့်သက်ချက်ချက်နေကြတဲ့အတွက်တာဝန်ရှိကြကြောင်းဂုဏ်ဥဆောင်စုရုပ်သိမ်းမှုဆုံးဖြတ်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ
မြန်မာသတင်းလွတ်လပ်ခွင့်အပေါ်ချင်းချမှုတွေကိုနေစည်းမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်လိုက်ပါတယ်။ရိုက်တာသတင်းတောင်နှစ်ဦးကိုထောင်ဒဏ်တွေချမှတ်ခဲ့တာအပါအဝင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အပေါ်ချိုးဖောက်မှုကြီးတွေကိုအာဏာပိုင်တွေဘက်ကအရေးတည်ယူမလုပ်ရင်ရှင်းနှစ်မှာလဲသတင်းလွတ်လပ်ခွင့်အဆင့်အတန်းထပ်ပြီးကျသွားနိုင်တယ်လို့လဲ RSF ကသတိပေးထားပါတယ်။2018ခုနှစ်အတွင်းမြန်မာသတင်းလွတ်လပ်ခွင့်ကကမ္ဘာနိုင်ငံပေါင်း180မှာအဆင့်139ကိုရောက်ခဲ့တဲ့အကြောင်းဒါဟုဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်အဆင့်6ဆင့်ကျသွားတာဖြစ်ပါတယ်။အနာပိုင်တွေဘက်ကမှန်မှန်ကန်ကန်အရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့သတင်းသမားတွေအနေနဲ့ထင်ထင်သိမ်းသိမ်းရေးသားဖော်ပြနေကြရတဲ့အခင်းအကျင်းပွင့်လင်းမြင်သာမှုမရှိတာနဲ့မီဒီယာအမိအခိုကင်းမှုဆက်ရတဲ့အပေါ်မှာမြန်မာနိုင်ငံရဲ့ရမှတ်ကပိုပြီးတော့ဆိုးဝါးသွားမယ့်အခြေအနေရှိတယ်လို့လည်း RSF ကပြောဆိုထားပါတယ်ရှင်။
ဘူရူနီညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလှော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီသမ္မတဒေါ်နယ်ထရမ့်အစိုးပြုထားတဲ့တရားသူကြီးဘရက်ကေဗနော့ကိုအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ရေးကိစ္စဆက်လက်အငင်းပွားနေကြပြီးဘရက်ကေဗနော့အပေါ်ဆွတ်ဆွဲထားတဲ့လိမ်မိုင်းဆိုင်ရာမတရားလုပ်ခဲ့မှုတွေကို FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဌာနကစုံစမ်းနေပြီးအထက်လွှတ်တော်အမတ်တွေက FBI အစီရင်ခံစာကိုစောင့်ဆိုင်းနေကြပါတယ်ကေဗနော့ကိုအစိုးပြုရေးမဲခွဲကြဖို့နှောက်နှေးနေရတဲ့ပတ်သက်ပြီး Republican နဲ့ Democrat အလွတ်တော်အမတ်ခေါင်းဆောင်ပိုင်းခြားမနေ့ကအင်္ဂါနေ့ကထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ VOA သတင်းတောက်စလာတီစာဟုတ်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell က Democrat စီဟာခိုင်လုံတဲ့အကြောင်းပြချက်မရှိဘဲကေဗနော့ကိုအစိုးပြုထားတာကိုပိတ်ဆို့ဖို့ဗက်ပေါင်းစုံကကြိုးစားနေကြတယ်လို့ဆွဆဲလိုက်ပါတယ်။
Shortly after Dr. Ford's confidential letter made its way into the press, the floodgates
Dr. Ford ရဲ့အတွင်းအဆင့်တက်မှတ်ထားတဲ့စာသတင်းဌာနတွေစီပေါက်ကြားသွားပြီးတော့ချိန်တိုတွန်းမှပဲ Brett နဲ့သူ့ရဲ့မိသားစုကိုရှင်တွေနဲ့အညစ်အကြေးတွေဖုံးသွားအောင်လို့တလဟောလွှတ်ထွက်လိုက်တယ်လို့ပါပဲအထောက်အထားမခိုင်လုံတဲ့ဆွဆွဲချက်တွေတစ်ခုပြီးတစ်ခုပေါ်လာတယ်လို့နောက်ဆုံးထွက်လာတဲ့ဆွဆွဲချက်တွေကပို့ဖို့ဆိုးလာပုံရပြီးတော့ဒါကိုအခွင့်အောင်းယူနေကြတာဖြစ်ပါတယ်
ဒါပေမဲ့2016ခုနှစ်တုန်းကသမ္မတအိုဘားမားအဆိုပြုခဲ့တဲ့ဗိုလ်တရားရုံးချုပ်တရားသူကြီးတယောက်အတည်ပြုရေးမှာအထက်လွှတ်တော်ကမင်းမခွဲနိုင်အောင်ပိတ်ဆို့ခဲ့တဲ့သူဟာမစ်မကော်နယ်ပဲဖြစ်ပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကပြောဆိုလိုက်ပါတယ်
။ Accusing Democrats of needlessly delaying a Supreme Court nomination is galling.
သူပါတီကလူသမ္မတဖြစ်ဖို့အခွင့်အလမ်းရတဲ့အချိန်ကြမှာဒီမိုကရက်တရားဗိုလ်တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုရေးကိုမလိုအပ်ဘဲနှောင့်နှေးအောင်လုပ်နေတယ်လို့ဆွဆွဲတာဟာစိတ်ပြက်စရာကောင်းသလိုမျိုးသားဘူးလို့ပြောရမှာပါဆွဆွဲတဲ့ခေါင်းဆောင်ကတရားရုံးချုပ်တရားသူကြီးတူကိုအတီးပြူရေးမှာရက်ပေါင်း300ကျော်အချိန်ဆွဲခဲ့သူဖြစ်ပါတယ
် Republican ထက်လွှတ်တော်အမတ်တချို့ကတောင်း Kavanaugh အပေါ်ဆွဆွဲချက်တွေဟာ FBI အနေနဲ့စုံစမ်းရလောက်အောင်လင်းနေမှုရှိတယ်လို့ယူဆကြတဲ့အတွက်မဲခွဲဖို့တပတ်ရွှေ့ဆိုင်ဖို့ဖြစ်ခဲ့ရတာလို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောဆိုလိုက်ပါတယ်ဒီအမတ်တွေထဲမှာ Republican ထက်လွှတ်တော်အမတ် Jack Flicks လည်းအပါအဝင်ဖြစ်ပါတယ်
I just hope that we find fact and
I've General Chellet တွေရှာတွေ့လိမ့်မယ်လို့မျှော်လင့်ပါတယ်။ဂျာနာပွဲမှာတွေ့ခဲ့ရသလိုအမြင့်ကြီးလာဖို့နဲ့ဘလို့ Chellet တွေထက်ထွက်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါ။ကျွန်တော်ချုပ်တင်ပြီးတော့ကင်မရာတွေမလုပ်ချင်ပါဘူး။
ပြီးခဲ့တဲ့သတင်းပတ်တုန်းကအထက်လွှတ်တော်ကြားနာပွဲမှာတရားသူကြီးကေဗနောနဲ့သူ့ကိုအဓိကဆွဆဲသူခရစ်စတီးဖော့တိုရဲ့ထွက်ဆိုချက်တွေကိုအထက်လွှတ်တော်အမတ်တွေကြားခဲ့ကြရပြီးဖြစ်တယ်လို့ခရစ်စတီးဖော့တိရဲ့ထွက်ဆိုချက်တွေဟာရေပူရအချင်းယုံကြည်တိုက်တယ်လို့ယူဆနေကြပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့လုံလောက်တဲ့အထောက်အထားဆက်ဆက်မှုမရှိတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးအာရုံစိုက်နေကြတာကိုအင်ကာနေကအခုလိုပြစ်တင်ဝေဖန်လိုက်ပါတယ်။
You could be somebody that was perfect your entire life, and somebody could accuse you of something.
ဒီရောက်ဟာဘဝတစ်လျှောက်လုံးကောင်းကောင်းမွန်မွန်နေခဲ့သူဖြစ်ပေမဲ့ဒီစုံတယောက်ကတခုခုအတွက်ဆွဆွဲတာခံရနိုင်ပါတယ်။အမျိုးသမီးတယောက်ကလို့မဆိုလိုပါဘူး။ဘယ်သူမဆိုဖြစ်နိုင်ပါတယ်။ဒါပေမဲ့တယောက်ယောက်ကဒီစုံတစ်ခုအတွက်ဆွဆွဲလိုက်တာနဲ့အလိုလိုအပြစ်ရှိတဲ့သူဖြစ်သွားတော့တာပါပဲ။လက်တွေ့မှာအပြစ်ကင်းတယ်လို့တတ်သိနေအတီမပြုတ်မချင်းအပြစ်တကယ်ရှိတဲ့သူလို့ဖြစ်နေမှာပါပဲ။အခုလက်တလောဖြစ်ပြက်နေတဲ့အထက်ကတိတ်ကိုဆိုးတဲ့အဖြစ်တစ်ခုပါပဲဗျာ
အမေရိကန်နိုင်ငံသားရင်းဝင်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကေဗနောကိုဝေဖန်သူတွေကတော့ကေဗနောရဲ့တင်းတင်းမာမာအာခံတဲ့ယက်တီချက်ကိုကြည်ချင်းအဖြစ်ဘိုတရားရုံးချုပ်တရားသူကြီးဖြစ်ဖို့မသင့်တော်ဘူးလို့သုံးသပ်ကြပါတယ်
There is such a thing that you seek in judges of a judicious temperament
တရားသူကြီးတွေရွေးချယ်နေဆိုရင်တရားမျှတမှုရှိမဲ့ပင်ကိုစိတ်ရင်းရှိတဲ့သူကိုသာရွေးကြရတာမျိုးရှိပါတယ်ကိုယ်တိုင်စီကံရှိရှိနေနိုင်သူကရွေးကြရတာအားလုံးအသိပါပဲလို့ဟီလရီကလင်တန်ကပြောဆိုသွားတာပါ2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ရှုံးနေခဲ့လို့ဒီမိုကရက်တွေကသူ့ကိုလက်စားချေခဲ့တာလို့ပြီးခဲ့တဲ့ကြားနာပွဲမှာကေဗနောကထွက်ဆိုခဲ့ပါတယ်1990ပြည့်နှစ်တွေအတွင်းသမ္မတဘီလ်ကလင်တန်ပေါ်ဆွဆွဲချက်တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးမှာသူပါဝင်ခဲ့တဲ့အတွက်ဖြစ်တယ်လို့ကေဗနောကထွက်ဆိုခဲ့တာဖြစ်ပါတယ်ရှင်
တော်ခင်ဆိုရင်ကြောပြခဲ့ရပါအခုဆက်ပြီးရန်ကုန်မှာမဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုသမိုင်းမှာအိန္ဒိယနိုင်ငံရဲ့အမျိုးသားခေါင်းဆောင်ကြီးအကြမ်းမဖက်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူမဟာတမဂန္ဒီရဲ့အတွေးခေါ်ယူဆတွေနဲ့နဲ့ရှိုင်းရှိုင်းလွှမ်းမိုးခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာတက်မြင့်ဦးကမနေ့ကရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာပြောဆိုသွားပါတယ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးကတော့ခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေပုံစံအမျိုးမျိုးနဲ့ရှိနေစေဖြစ်တဲ့ဒီနေ့ကမ္ဘာမှာဂန္ဒီရဲ့အတွေးခေါ်ယူဆနဲ့လူမျိုးရေးကြိုးပမ်းမှုတွေအတွက်အမှားစကားတွေကခင့်နဲ့ကိုက်ညီနေစေပဲလို့ဆိုပါတယ်အခမ်းအနားအကြောင်းကိုကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ
်မဟာတမဂန္ဒီရဲ့မွေးနေ့မတိုင်ခင်သတင်းပတ်တွေကလေးကငြိမ်းချမ်းရေးတရားမျှတမှုမြစ်တာတရားနဲ့အကြမ်းမဖက်တဲ့လှုပ်ရှားမှုဆန်ရသူပြောခဲ့ဘူးတဲ့အမှတ်တရစကားတချို့ကိုမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယတန်ယုံကလူမှုကွန်ရက်ဒီကတဆင်အမှတ်တရဖြန့်ဝေထားပါတယ်။တရားမျှတမှုမရှိတဲ့ဥပဒေအားသူကိုယ်တိုင်ကအကြမ်းဖက်တဲ့လုဆောင်ချက်တစ်ခုဖြစ်တဲ့ဆိုတဲ့စကားမျိုးတွေပါ။မဟာတမဂန္ဒီပြောခဲ့ဘူးတဲ့စကားတွေဟာဒီနေ့ခေတ်သမိုင်းကိုထင်ရနေစေပဲလို့မြန်မာနိုင်ငံဆရာအိန္ဒိယတန်အမတ်ကြီးဖက်ခရမစရီကအခမ်းအနားမှာပြောဆိုသွားပါတယ်။
During the recent discussion, I was asked if Gandhi's message still held relevance in today's world. The simple answer to that question is,
Mahatma Gandhi ပြောကြားခဲ့တဲ့စကားတွေကဒီနေ့ခေတ်မှာကျိုးကျောင်းစီလျော်မှုရှိပါသေးရဲ့လားလို့မကြသေးခင်ကကျွန်တော်ဘက်တချို့မှကျွန်တော်အမေးခံခဲ့ရပါတယ်။ဒီမေးကိုရိုးရိုးရှင်းရှင်းပြရမယ်ဆိုရင်လူသားသမိုင်းမှာအကြီးမြတ်ဆုံးဖြစ်နိုင်ခြေရှိတဲ့အကြမ်းမဖက်တော်လှန်ရေးကြီးကိုသူပြောခဲ့တဲ့စကားတွေကဘယ်လိုဥဆောင်ခဲ့သလဲဆိုတာကြည့်စီခြင်းပါလေ။သူကကိုလိုနီစနစ်ကိုဆန့်ကျင်တဲ့ခွဲခြားနှိမ်ချမှုခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုတရားမမျှတမှုတဦးနဲ့တဦးမညီမျှမှုတွေကိုဆန့်ကျင်ခဲ့တဲ့သူပါဒီလိုမကောင်းတဲ့ခွဲခြားမှုတွေဟာဒီနေ့ကမ္ဘာနေရာတချို့မှာပုံသဏ္ဍာန်အမျိုးမျိုးနဲ့ရှိနေစေဖြစ်ပါတယ်ဂန္ဒီရဲ့အမှားစကားတွေဒီနေ့ခင်းနဲ့မကန့်ညီတော့ဘူးလို့ဘယ်လိုပြောလို့ရနိုင်မလဲဆိုပြီးတော့ကျွန်တော်ကပြန်ပြီးတော့မေးခွန်းထုတ်ရပါလိမ့်မယ်ဒီပြဿနာတွေအပြင်မဟာမဂန္ဒီတခါကပြောခဲ့ဘူးတဲ့ဘဝပတ်ဝန်းကျင်ထိန်းသိမ်းရေးလို့ရရှိကိုပါပါယက်တီနန်နဲ့ဖွံ့ဖြိုးမှုကိစ္စတွေလို့အရေးကိစ္စတွေကိုလည်းဒီနေ့ကမ္ဘာမှာရင်ဆိုင်ဖြစ်ရှင်းနေရဆဲဖြစ်ပါတယ
်။မဟာတမဂန္ဒီရဲ့ကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲနဲ့လူမျိုးရေးကြိုးပမ်းမှုတမိုင်းချောင်းတွေကိုတိတကူဆရာတော်ရှင်ညာနိဒရာကလည်းအခမ်းအနားမှာဟောကြားပါတယ်။ရန်ကုန် Heritage Trust ဥက္ကဋ္ဌဒေါက်တာတပ်မြင့်ဦးကတော့မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုကာလအိန္ဒိယမျိုးသားကောင်းဆောင်ကြီးမဟာတမဂန္ဒီနဲ့ရင်းနှီးနှီးအပြန်အလှန်ဆက်ဆံခဲ့တဲ့တမိုင်းတွေကိုအဓိကပြောဆိုသွားခဲ့တာပါ။
Modern politics in Burma was born exactly 100 years ago. It was born in the shadow of the Indian struggle against colonialism.
ခေတ်တည်မြန်မာနိုင်ငံရဲ့တမိုင်းဟာလွန်ခဲ့တဲ့နှစ်ပေါင်း100ကပေါ်ခဲ့ရပါ။အိန္ဒိယရဲ့ကိုလိုနီစနစ်ရေလှုပ်ရှားမှုရိမ့်အောင်မှာပေါ်ခဲ့ရလည်းဖြစ်ပါရဲ့။ မဟာသမဂန္ဒီကအကြမ်းမဖက်ဆိုရှားမှုနဲ့တိုက်ပွဲဝင်ဖို့စောခဲ့ပါတယ်။ဒီအကြမ်းမဖက်တဲ့နီနာဟာပြောသမျှကိုငုံခံပြီးဘာမှမတုံ့ပြန်တာမျိုးမဟုတ်ပါဘူး။တပိတ်ပေါက်တာတွေအထွေထွေတပိတ်ဆလာမျိုးတွေနဲ့တိုက်ပွဲဝင်တဲ့နီနာတဲ့တစ်ခုဖြစ်ပါတယ်။ဒီနီလန်ဟာဦးချက်လိုက်တို့ဆရာတော်ဦးဥဒမတို့နိုင်ငံအဟွန်ထင်ရှားလာတဲ့ခေါင်းဆောင်တွေပေါ်မှာနက်နက်ရှိုင်းရှိုင်းဩဇာလွှမ်းမိုးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြိုးပမ်းမှုဒီမိုင်းဟာလက်နက်ကင်တိုက်ပွဲတွေနဲ့ပေါင်းဆက်ပြီးရယူခဲ့ရတာဖြစ်ပါတယ်။1942-40ဂျပန်တပ်တွေကျူးကျော်တိုက်ခိုက်မှုတွေကျင်းဆိုင်ခဲ့ပြီးတဲ့နောက်လွတ်မြောက်ရေးအတွက်တိုက်ပွဲပုံသဏ္ဍာန်ကဂန္ဒီလမ်းစဉ်နဲ့ကွာခြားမှုတွေရှိခဲ့တာကိုဒေါက်တာသမီးဦးကရှင်းပြပါတယ
် Burma's founding fathers did not follow the way of non-violence. I think though that Mahatma Gandhi appreciated their special situation.
ဒီမှာနိုင်ငံကိုတည်ထောင်ခဲ့တဲ့လွတ်လပ်ရေးတိုက်ပွဲဝင်ခေါင်းဆောင်တွေဟာအကြမ်းမဖက်တဲ့နီးနာတွေအတိုင်းလိုက်နာကျင့်ကြံခဲ့တာရောမဟုတ်ပါဘူးဒါပေမဲ့လည်းဖြစ်လာတဲ့ထူးခြားတဲ့အခြေအနေတရက်ကိုဂန္ဒီကိုယ်တိုင်နားလည်လက်ခံခဲ့တယ်လို့ကျွန်တော်ထင်ပါတယ်။သူကဗိုလ်ချုပ်အောင်ဆန်းကိုလေးစားတယ်။1948ဇူလိုင်လဗိုလ်ချုပ်တို့လွတ်ကျန်ခံရတဲ့အချိန်ဝမ်းနဲ့အထိတ်မှအထူးဝိပုစတောင်းမွေးတရက်သူကိုယ်တိုင်ဦးဆောင်ကျင်းပခဲ့ပါတယ်။ဂန္ဒီမကွယ်လွန်ခင်လွတ်ကျန်မခံရခင်6လလုံးမှာဖြစ်ပါတယ
်။မဟာသမဂန္ဒီကလွတ်မြောက်ရေးတိုက်ပွဲဝင်သူအတွေ့အခေါ်ပညာရှင်ဘာသာပေါင်းစုံယုံကြည်မှုကိုလက်ခံတန်ဖိုးထားသူလူမျိုးရေးဆိုင်ရာပြုပြင်ပြောင်းလဲသူတူဖြစ်တယ်လို့ဒေါက်တာသက်မြင့်ဦးကဆိုပါတယ်။ဒါ့အပြင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်ဖြစ်တမန်နိုင်တယ်လို့ပြည်သူတွေရဲ့ထွေထွေမကျေနပ်ချက်တွေကိုအချိန်မီကြားနာတဲ့ပွင့်လင်းမြင်သာမှုရှိတဲ့ခေါင်းဆောင်တွေထဲမှာနမူနာထားရမယ်သူလို့သူကသုံးသပ်ပြောဆိုသွားပါတယ်။ဂန္ဒီကလွတ်လပ်တဲ့အိန္ဒိယနိုင်ငံကိုမတူညီတဲ့နောက်ခံသပိုင်းနဲ့လူမျိုးစုံနေထိုင်ရာနေရာတစ်ခုအဖြစ်မြင်တွေ့ကျင်ခဲ့သူတစ်ချိန်တည်းမှာသဘောပေါက်ဝန်းကျင်ကိုတန်ဖိုးထားထိန်းသိမ်းမှုစောခဲ့သူတယောက်ဖြစ်တယ်လို့လည်းဆိုပါတယ်။ဒီနေ့ကဘာလူသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့လုံလောက်ပေမဲ့လူသားတွေရဲ့လောဘတွေအတိုင်းဖြည့်ဆည်းဖို့တော့မဖြစ်နိုင်ဘူးဆိုပြီးမဟာသမဂန္ဒီပြောဆိုခဲ့ဘူးတာကိုလည်းဒေါက်တာသက်မြင့်ဦးပြန်လည်ကိုးကားပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါ။အခုဆက်ပြီးမုံမျိုးသားကောင်းဆောင်နိုင်ငွေသိန်းကွယ်လွန်သွားတဲ့အပေါ်ကြီးမားတဲ့ဆုံးရှုံးမှုတရက်ဖြစ်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တိုင်းရင်းသားတွေအတွက်ဒန်းတူရည်နဲ့ကိုပိုင်ပြဌာန်းခွင့်အတွက်တိုက်ပွဲဝင်ကြိုးပမ်းလှုပ်ဆောင်ခဲ့တဲ့မုံမျိုးသားကောင်းဆောင်ဝိုင်းနိုင်ငံရေးသမားနိုင်ငွေသိန်းဟာအင်္ဂါညပိုင်းမှာကွယ်လွန်သွားတာကြီးမားတဲ့ဆုံးရှုံးမှုတရက်လို့တိုင်းရင်းသားနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသိမ်းပါဝင်ခေါင်းဆောင်ကြီးတွေချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းဆက်လက်လျှောက်လှမ်းသွားမယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဆိုပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မော်မြူရာခေါင်းဆောင်ဝိုင်းကျင်နိုင်ငံရေးဒီမားနိုင်ငံသိမ်းဟာမနေ့ကအင်္ဂါနေ့ညမှာလူကြီးယောဂာနဲ့ကွယ်လွန်ခဲ့ပြီးဖြစ်ပါတယ်။ခေါင်းဆောင်ကြီးနိုင်ငံသိမ်းကွယ်လွန်ခဲ့ပေမဲ့လည်းသူချမှတ်ထားတဲ့လမ်းစဉ်မပြည့်ပြတ်သေးတဲ့လုပ်ငန်းတွေကိုမော်နိုင်ငံရေးပါတီဝင်တွေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့မွန်ပါတီကောင်းဆောင်သူဖြစ်တဲ့နိုင်စိုးမြင့်ကပြောပါတယ
်မွန်နိုင်ငံကြီးဓမ္မကြီးမွန်နိုင်ငံကြီးကိုချစ်တဲ့ဒီမော်ရဲတဲ့ဆက်ဆောင်ကြတယ်ဒီမျိုးလေးတွေကအောင်လို့ဒီတဲ့မြို့သားတန်းတွေပြည်ဆက်ကလို့ကျွန်တော်တို့ပြည်ရဆက်ပြီးတော့တောင်းယူဆကြဆက်လို့တော့ကိုင်းကြည့်နိုင်ကြတယ်
ဒီမိုကရေစီနဲ့တိုင်းသားတွေအတွက်တန်းတူညီမျှမှုရရှိရေးအတွက်ကြိုးပမ်းနေတဲ့ဝါရီနိုင်ငံရေးသမားနိုင်ငွေသိန်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုလို့ SNLD ကရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်းလိုက်ကပြောပါတယ
်သူဟာဇနတိုင်းဒေါ်လာရေးလမ်းစဉ်ကိုပါဝင်လှူရှားခဲ့ဘူးသလိုနောက်ပိုင်းဒီမိုကရေစီရေးတိုင်းသားတန်းတူညီမျှရေးအတွက်လည်းပဲ DNA ဆိုတဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့မှာဗာပိနေရနဲ့စွန်းစွန်းတမန်ပါဝင်ဆောင်ရွက်ခဲ့တယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင် CRPP ဆိုတဲ့အဖွဲ့မှာနိုင်ထွန်းသိန်းကိုယ်ရင်ပါတယ်နိုင်ထွန်းသိန်းရဲ့နောက်မှာမှအပနိုင်ငွေသိန်းဆိုတာပါလာတာပေါ့နော်တဲဖက်ကတော့ဦးဧတာအောင်တို့ဦးခွန်ထွန်းတို့ဦးထောင်ကိုထမ်းတို့နဲ့တဲဖက်ပြီးတော့မှဒေါ်အောင်ဆန်းစုကြည်အတွက်ကိုဝန်ရံပေးခဲ့တယ်ဒါဒီမိုကရေစီလုံငန်းအတွက်ပေါ့တိုင်းသားတွေရဲ့ဓာတ်မှုညီမျှမှုရရှိအတွက်ပါအသက်ပေးပြီးကျွန်တော်ကလည်းပုဂ္ဂိုလ်မျိုးလို့ကျွန်တော်တို့ကတော့မွန်လူမျိုးဒီမကဘူးတိုင်းနာလူမျိုးအားလုံးအတွက်ကိုတန်ဖိုးမပြတ်နိုင်တဲ့ဆုံးရှုံးမှုတစ်ခုလို့ပဲပြောချင်ပါတယ်ခင်ဗျာ
နိုင်ငံသိမ်းကွယ်လွန်သွားပြီမဲ့လည်းခေါင်းဆောင်ကြီးတွေချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းဆက်လက်လျှောက်လှမ်းသွားမယ်လို့စိုင်းလိုက်ကဆက်ပြောပါတယ
်အပအုနိုင်ငံသိမ်းနေနဲ့မရှိတော့ပေမဲ့လို့သူ့အပါဝင်ခေါင်းဆောင်ကြီးများချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းပေါ့နော်စစ်မှန်တဲ့ဖက်ဒရယ်ပြောင်းစုပေါ်ပေါက်ဖို့တိုင်းသားတွေကိုကျွန်တော်ကိုဖန်တီးနိုင်ဖို့ကျိုးတဲ့အနေထားမရောက်မချင်းဆက်လက်ပြီးအကောင့်တွေပေါ်သွားဖို့လိုအပ်တယ်။လုပ်သွားဖို့လည်းကျွန်တော်စံနှိပ်ဆိုင်ဆက်လာကြပါတ
ယ်။ UNE အဖွဲ့ဝင်မဟာမိတ်ခေါင်းဆောင်သူဆုံးရှုံးလိုက်ရတယ်လို့ဇူမီဒီမိုကရေစီဖွဲ့ချုပ်ရဲ့ကြံကြားရေးတာဝန်ခံကိုအန်တိုနီကဆိုပါတယ်
။
မူအမျိုးသားတွေအတွက်မကပဲနဲ့ဒီတိုင်းသားအရေးချက်ချဲဝင်ဝင်ဒီတွင်ထဲကနေပေါ့နော်အမှခံသူဆုံးသွားတဲ့ဖြစ်ဒီပေးတာတွေကတကယ်ဆုံးရှုံးမှုကြီးပေါ့နော်ကျွန်တော်တို့ရဲ့ UN နဲ့အထင်းအားနေပေါ့နော်အမြဲတမ်းလှုပ်ရှားနေတယ်အမြဲအားပေးနေခဲ့တဲ့မာမေကောင်းဆောင်ကြီးပေါ့နော်ကျွန်တော်တို့တက်တော့မတမ်းမှဆုံးရှုံးရပါတယ်အဲကိုးစစ်ဆောင်ရွေရှိပြီဖြစ်တဲ့မော်မျိုးရာကောင်းဆောင်ကြီးနိုင်ငံသိန်းဟာရန်ကုန်မြို့ရန်ကင်းနယ်အိမ်မှာဖွဲ့လွန်သွားခဲ့တာပါ ကွယ်လွန်သူနိုင်ငံသိန်းဌာနအတွက်ကော်မတီတရားကိုဖွဲ့စည်းသွားမှာဖြစ်ပြီးလာမယ့်အောက်တိုဘာလ6ရက်နေ့မှာရုပ်ကလကိုမိတ္တူတို့အတွက်မဲ့လို့ဌာနကော်မတီဝင်တွေကပြောပါတယ်နိုင်ငံသိန်းဟာကြက်စင်ကိုလည်းကြောင်းလာဘွားကလေးကနိုင်ငံရေးမှာလှုပ်ရှားခဲ့ပြီးပမာလူလည်းရေးသမတော်ပီအန်အေမှာပါဝင်ခဲ့ပါတယ်မိုးနိုင်ငံရေးလှုပ်ရှားမှုတွေမှာကောင်းဆောင်နေတဲ့ပါဝင်ခဲ့တယ်လို့ထောင်900ရာလေးစခုန Kaina Badinya Mahamay Fuafite, UNAD, Miran the Babuti Fuawin Piet, Tawan UK Bare, Natasa Legulema, Momura Badi Piet Bibiambi, Ogra Piet Tawan UK Bare, Nanga Yellows on Kerija, the Tanguya Chasen Kunigani, Nawata Sisuya Latati, Tang Tongi, Jack and Kayabare, Nanguin Guelon Chima, Tadu Janshi Nikabare, Nanguinha, Nayasingani, Guelon de Chinti, Amura Yetawangu, Juban Tansong Kere, Waye Morning and Yidamadule Chipare, Kamia.
နိုင်ငံကိုင်းသတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပြင်းမှာပဲအေရှာဆက် 7ဂျိုလူကနေတိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ်TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်အခုတော့ဂျန်နေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင်
American ဒီယားဆိုမှာလာမယ့်နိုဝင်ဘာလ6ရက်ချင်းပတ်မဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန်ရ American Bureau Zuma Lamet Numala Chai Chimpa Lutto Yuka Pore Dre, Mesa Nation in Pinsin Nidlu, Piranzu Pinene, Ditanras in Town Shidrule, Pinsin Muri, Satinibavi, Mesa Nation Nigaro, Bazu Yuche Amnesura, Sinna Chin in Nijalu, Sua Town Shidrugaro, Mepi Win Shidru, Mepi Neone, Meru Mamanga Yitrenae, Swango Chusa Nijaraba. In Apian Yene, Tsunami Yelena, and then a Piano, Luba Tauli, your Tisongare, Indonesian and Sulawesi Chungo, Yo, Topa. People Muri, Nikuin is a Tipare, Dine Boduni Maro, Kabira, Sodom Kangere, Palumuga, Yivo, Kazailung and Shia Niago, Indonesia Tamra, Joko Widurukura, Toya of Chishugare. Dine to Tarupia Pinas and Novasuro, Miu Pisa, Pian Lamunata and Nilanui, Siwan and Ziwa Lanza, Pesidi Toloneme, Shapu Tishimuri to American Pinashin Nione, Prisha Pinashin Diaru, Putu Chimelepare, American Pinashin, Francis Anuguro, Tavanine, Taruta Topia Muri, Mianza Lao, Prudinu Tolopime, Inzinda Pipomu, Tenchon Nene, Nilan, Shapu Tri to Suchimina Pipare, American Pinashin, Natu Pite, George Smith Guro, Prudentity Tolonea.
ဗက်တီးရီယာတွေကိုပြောင်းလဲပေးမဲ့ဗိုင်းရပ်စ်မျိုးစာထုတ်လုပ်နိုင်တဲ့အတွက်ဂွန်ပြူလိုက်တာပါပရိရှာသူတွေစီဂရီဂရီဝင်တာဟုလို့စီဝတ်ပစ္စည်းထုတ်လို့ရမှာတောင်းနေမဲ့ခန္ဓာကိုယ်ရင်းပရိပစ္စည်းဖြစ်ပေါ်စေနိုင်တဲ့နည်းလမ်းကိုလေ့လာတွေ့ရှိခဲ့တဲ့အတွက်စုချင်းမြင်ခဲ့တာလည်းဖြစ်ပါတယ်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြ ုံလင်းပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is VOA News.